ရွန်ဂျာဒုက္ခသည်တွေကိုကူညီပေးနိုင်ဖို့အတွက်ကုလသမဂ္ဂကပဲကမန်ကထလုပ်ပြီးတော့ရေးပေါ်တုံ့ပြန်မှုအစီအစဉ်တွေကိုဆွစ်ဇာလန်နိုင်ငံဂျနီဗာကုလသမဂ္ဂရုံးချုပ်မှာမတ်လ23ရက်နေ့ကဆွေးနွေးခဲ့ကြတာပါမြန်မာနိုင်ငံအတွင်းအထူးသဖြင့်တော့ဒီရခိုင်ပြည်နယ်အတွင်းမှာပြည်ပခါတွေအရှိန်မြင့်လာတာနဲ့အတူပဲဒုက္ခသည်တွေဖို့ပို့ပြီးတော့အကူအညီတွေလိုအပ်လာတယ်လို့တယောက်လာသူတွေကထောက်ပြဆွေးနွေးပါတယ်ဒါပေမဲ့လည်းရွန်ဂျာဒုက္ခသည်တွေအတွက်ပြီးခဲ့တဲ့နှစ်တွေကဆက်ပြီးတော့နိုင်ငံတကာအကူအညီတွေရရှိဖို့ကြာဆင်းလာတယ်လို့ဆိုပါတယ်ပြည်ကနေ2023ခုနှစ်တွင်နိုင်ငံတကာကိုတောင်းခံခဲ့တဲ့ရမငွေလိုအပ်ချက်မှာ58ရာခိုင်နှုန်းပဲလက်ခံရရှိတယ်လို့ဒုက္ခသည်တွေကိုလက်ခံထားတဲ့အင်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံနိုင်ငံကြီးဝန်ကြီးမာဆူဘင်မိုမန်ကပြောပါတယ်
I'm happy to see repatriation of the Rohingyas.
အခု2024ခုနှစ်ပူးတွဲတုံ့ပြန်မှုအစီအစဉ်အရပထမဦးဆုံးမဟာဗျူဟာရည်မှန်းချက်ကရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံနေရပ်ပြန်ရေးဆိုတာတွေ့ရတာကိုထင်နှံ့မိပါတယ်။တကယ်တော့ရိုဟင်ဂျာဒုက္ခသည်တွေကောက်ပစားမှာပို့ပြီးရှိကြတာနဲ့အမျှလူမှုသင်ယန်ဇာတာရှိမှုတဘာဝပတ်ဝန်းကျင်နဲ့သက်ရှိဟန်ချက်ညီမှုစီးပွားရေးအင်အားကောင်းမှုနဲ့နိုင်ငံရေးတည်ငြိမ်မှုတွေကိုချိန်ချောက်လာနေပါတယ်။မျော်လင့်ချက်မဲ့မှုကြောင့်လူငယ်တွေအကြားအစွန်းရောက်မှုနဲ့အကြမ်းဖက်မှုတွေကနေဒီထိန်းချောက်မှုတွေဖြစ်လာတာပါဒါဟာဒေသတွင်းတည်ငြိမ်မှုကိုပါထိခိုက်လာနိုင်ပါတယ
်ဒုက္ခသည်စခန်းတွင်းရာဇဝတ်ဂိုင်းဖွဲ့လှုပ်ရှားမှုတွေနဲ့မတည်မငြိမ်ဖြစ်လာတဲ့အခြေအနေတွေကိုလည်းတယောက်လာသူတွေကဆွေးနွေးပါတယ်ဒါကြောင့်လည်းပဲအင်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကြုံတွေ့နေရတဲ့ဝင်တို့ဝင်ပိုးတွေကိုဝိုင်းဝန်းဖြေရှာဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကတိုက်တွန်းပါတယ်တရုတ်နိုင်ငံရဲ့အကူအညီနဲ့ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံစွာနေရပ်ပြန်ရေးကတိဥစီစဉ်တရက်ကိုလှုပ်ဆောင်နိုင်ခဲ့ပြီမဲ့လို့အခုဒီမြန်မာနိုင်ငံတွင်းအခြေအနေတွေကြောင့်ဒီအစီအစဉ်တွေနှောက်နေကုန်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးကပြောပါတယ်။ဆယ်စုနှစ်တခုကြာဒုက္ခသည်တွေကိုလက်ခံထားပြီးတော့နောက်ဆက်တွဲလုံခြုံရေးစင်ခေါ်ချက်သဘောပတ်ဝန်းကျင်ဆိုင်ရာစင်ခေါ်ချက်တွေကိုပါရင်ဆိုင်နေရတဲ့ဝင်တို့ဝင်ပိုးတွေကိုနိုင်ငံတကာအနေနဲ့ဝိုင်းဝန်းမျှဝေယူဖို့အထူးသဖြင့်တော့အခုနှစ်အတွက်ရထားတဲ့ရမငွေဒေါ်လာတန်း150ကျော်ပြည့်မီအောင်ကူညီတွေပေးကြဖို့ကုလသမဂ္ဂမဟာမင်းကြီးကတိုက်တွန်းခဲ့ပါတယ်။တစ်ချိန်တည်းမှာပဲဒုက္ခသည်တွေနေရပ်ပြန်နိုင်ရေးဟာအရေးအကြီးဆုံးတစ်ခုဖြစ်တယ်ဆိုတာကိုလည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကပြောပါတယ်
။ Be in Myanmar.
အရေးအကြီးဆုံးရှိနေတဲ့အကြောင်းတရားကတော့မြန်မာနိုင်ငံမှာပဲဒုက္ခသည်တွေအနေနဲ့လိုလိုလားလားနဲ့ဘေးကင်းလုံခြုံစွာမြန်မာအနောက်ချမ်းမှာရှိတဲ့ရခိုင်ပြည်နယ်ကသူတို့နေရပြန်နိုင်ရေးဟာအရေးအကြီးဆုံးအဖြစ်ပါပဲဘင်္ဂလားဒေ့ရှ်အစိုးရရဲ့ဒီအမြင်ကိုကျွန်တော်လုံးဝသဘောတူပါတယ်ရိုဟင်ဂျာဒုက္ခသည်တွေကလည်းကျွန်တော်တို့လိုပဲမြန်မာပြည်ကအခြေအနေတွေကိုစောင့်ကြည့်နေတာပါအခုအခြေအနေမှာတော့လူမျိုးရေးအခြေအနေကဆိုးဝါးနေတယ်လို့မြင်ရပါတယ်ပြီးခဲ့တဲ့လေးလအတွင်းမှာဆိုရင်ပဲမြန်မာနိုင်ငံထဲမှာပြည်တွင်းတိမ်းရှောင်နေရတဲ့ဒုက္ခသည်အရေအတွက်ကတသန်းအထိကိုတိုးသွားတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်
ရိုဟင်ဂျာဒုက္ခသည်တွေဒီကိုမကဘဲနဲ့မြန်မာနိုင်ငံတဲကဒီဆေးပိပခါရီကြားတခြားလူမျိုးစုတွေနေဆက်ဖြတ်ကျော်ထွက်ပြေးနေကြရတာကိုလည်းနေဆက်လမ်းတွေဖွင့်ပြီးတော့အကူအညီပေးကြဖို့ကုလသမဂ္ဂမဟာမင်းကြီးကအိန္ဒိယနိုင်ငံတွေကိုတိုက်တွန်းပြောဆိုပါတယ်အခုနိုင်ငံတကာကိုတောင်းခံထားတဲ့အကူအညီဒေါ်လာတန်း150ကိုတော့ Cox's Bazaar နဲ့ Basanja ကျွန်းပေါ်မှာရှိနေကြတဲ့ဒုက္ခသည်တသန်းဝန်းကျင်နဲ့သူတို့ကိုလက်ခံထားရတဲ့ Bangladesh လူမှုအသိုက်အဝန်းကလူဦးရေ3သိန်းခွဲအတွက်အကူအညီထောက်ပံ့မှုဖြစ်တယ်လို့ဆိုပါတယ်။ဒုက္ခသည်ရေတွဲရဲ့တဝက်ကျော်ဟာလည်းအသက်18နှစ်အောက်တွေဖြစ်တာမို့လို့နိုင်ငံတကာအနေနဲ့ဒီ Rohingya ဒုက္ခသည်တွေအတွက်ပညာရေးတမွေးဝမ်းကြောင်းတင်တန်းအလုပ်ကိုင်ခွင့်လန်းမျိုးတွေမှာယင်းနှိမ့်ညွှန်နိုင်ကြဖို့ကိုလည်းကုလသမဂ္ဂကနေပြီးတော့တိုက်တွန်းခဲ့ပါတယ်ခင်ဗျာ။ကျွန်တော်တားညို့ဦးပါ။